ရှိတောင်အရှဒေတာမှာဖြစ်ပွားနေတဲ့လေစီးပြေးသူများရဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့ပင်လယ်ပြင်အတွင်းမှာမျောနေတဲ့သူတွေကိုကယ်တင်ရေးခြွင်းချက်မရှိအဲ့ဒီသူတွေကိုကန့်တက်ခွင့်ပြုရေးကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ခိုလုံခွင့်တောင်းဆိုသူတွေရဲ့အခွင့်အရေးတွေအတွက်အကာအကွယ်ပေးဖို့ဝင်ရောက်ဆောင်ရွက်တဲ့နေရာမှာကြံ့ကြံ့မှုအဟံအကြမဖြစ်စေရေးစတာတွေကိုမေလ၂၉ရက်နေ့မှာ တွေမပြုတ်လို့တော့ဘူးဆိုတဲ့တိတာထင်ရှားတဲ့ခြေလမ်းတွေလှမ်းဖို့အတွက်အဲ့ဒီအစိုးရအနေနဲ့တောင်းဆိုတင်ပါတယ်ဒီလိုဖြစ်ပွားနေတဲ့ဖိနှိပ်မှုတွေကြောင့်အခုလိုလူတွေဟာအနေအများနဲ့ပင်လယ်ပင်ခရီးကိုလှေတွေနဲ့ထွက်ပြေးနေကြတာလို့လည်းဆိုပါတယ်ဒီပုံမှန်မဟုတ်တဲ့အိန္ဒိယသမုဒ္ဒရာအတွင်းရွှေပြောင်းနေထိုင်သူတွေအရေးဆွေးနွေးကြမယ့်အထူးစည်းဝေးကိုအာဖဂန်နစ္စတန်ဩစတြေးလျဘင်္ဂလားဒေ့ရှ်မြန်မာကမ်ဘောဒီးယားအိန္ဒိယအင်ဒိုနီးရှားအီရန်လာအိုမလေးရှားနယူးဇီလန်ပါကစ္စတန်ပပူဝါနယူးဂီနီဖိလစ်ပိုင်တရီလင်္ကာဗီယက်နမ်ထိုင်းအပါဝင်နိုင်ငံပေါင်း18နိုင်ငံကကိုယ်စားလှယ်တွေနဲ့အမေရိကန်ပြည်ထောင်စုဆွစ်ဇာလန်နိုင်ငံတွေပြီးတော့ UNHCR IOM စတဲ့အဖွဲ့တွေကထိပ်တန်းတာဝန်ရှိသူတွေကလည်းလေ့လာသူတွေအဖြစ်တက်ရောက်ကြဖို့ရှိတယ်လို့ဆိုပါတယ်။ဒီညီလာခံကနေခိုင်မာတဲ့အဖြစ်တစ်ခုရရှိလိမ့်မယ်လို့မျှော်လင့်တဲ့အကြောင်း HRW အဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brett Adams ကပြောပါတယ်။
So there need to be binding solutions. There need to be actual commitments where governments are required to take action. You know, the United States and Australia and others to take some of the Rohingyas as refugees and resettle them. That's what.
ဖြေဆိုင်ရမှာမဖြစ်မနေလိုက်နိုင်ရမယ်အဖြေမျိုးတွေထွက်လာဖို့လိုပါတယ်။သက်ဆိုင်ရာအစိုးရတဲ့အနေနဲ့အရေးယူဆောင်ရွက်ကြရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု၊ Australia နဲ့တခြားနိုင်ငံတွေအနေနဲ့တချို့ Rohingya ဒုက္ခသည်တွေကိုပြန်လည်အခြေချဖို့လက်ခံတင်ပြီးအချိန်ထဲမှာပဲဒေတာရင်းအစိုးရတွေအနေနဲ့ဒီဒုက္ခသည်တွေအပေါ်လူမဆန်စွာပြုမှုဆက်ဆံတာတွေပင်လယ်ထဲပြန်လွတ်တာတွေကိုရပ်တန့်ဖို့လိုပြီးလူမောင်ခိုဂိုင်းတွေကိုလည်းဖြိုခွင်းဖို့လိုပါတယ
်ပြီးခဲ့တဲ့15လကြာကာလအတွင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေထိုင်းနိုင်ငံမလေးရှားနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံတွေစီကိုအမျိုးသားအမျိုးသမီးနဲ့ကလေးတွေအပါအဝင်ခန့်မှန်းခြေလူပေါင်း 8,000 လောက်ထွက်ပြေးခဲ့ကြတယ်လို့ HRW အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီအထဲမှာတော်တော်များများဟာမြန်မာနိုင်ငံအတွင်းဖိနှိပ်နှိမ်ပတ်မှုခံရလို့ထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေဖြစ်ကြသလိုဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအများပြားလဲပါဝင်ပါတယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အများစုကထိုင်းနိုင်ငံကိုလှေနဲ့သွားကြပြီးအဲ့ဒီကတဆင့်ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေအတွင်းတောထဲမှာဖွင့်ထားတဲ့စခန်းတွေကိုကုန်းလမ်းကနေပို့ဆောင်ပေးကြပါတယ်။အဲ့ဒီစခန်းတွေမှာအကျဉ်းချတာ၊ငွေညှစ်တာ၊နှိပ်စက်တာတွေပြုလုပ်ကြပြီးမကြသေးခင်ကပဲထိုင်းနဲ့မလေးရှားနှစ်နိုင်ငံအတွင်းနေဆက်တွေမှာလူတွေအလောင်းတွေမြုပ်နှံထားတာကိုတွေ့ခဲ့ကြရပါတယ်ခင်ဗျာ။